မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ကယုံကြည်ချက်ကြောင့်ကျင်းကျနေသူ44ယောက်ကိုပြန်လွှတ်ပေးလိုက်တဲ့အတွက်ကြိုဆိုလိုက်ပါတယ်။သမ္မတဦးသိန်းစိန်ကဒီနှစ်ကုန်နောက်ဆုံးထားပြီးနိုင်ငံရေးကျင်းသားတွေအားလုံးလွှတ်ပေးပါမယ်လို့ကတိပေးထားတဲ့အတိုင်းအရေးကြီးတဲ့ခြေလှမ်းအဖြစ်ရှေ့ရှုအကောင့်ထဲပေါ်နေတာကိုမစ္စတာကင်ဒါနာကချီးကျူးလိုက်ပါတယ်။သူစတင်တာဝန်ယူခဲ့တဲ့2008ခုနှစ်တုန်းကနိုင်ငံရေးအမှုနဲ့အကျဉ်းချသူ1900ကျော်ရှိခဲ့ရာကအခုဆိုရင်50အောက်အထိလျော့ကျသွားတဲ့အကြောင်းဒါကြောင့်တည်တည်တသာတိုးတက်လာတာကိုအတိအမှတ်ပြုဖို့အရေးကြီးတယ်လို့လူအခွင့်အရေးစုံစမ်းစစ်ဆေးရေးမှူးထောမတ်စ်အိုဟေကင်ဒါနာကပြောဆိုလိုက်ပါတယ်မြန်မာအစိုးရက2013ခုနှစ်ဖေဖော်ဝါရီလကစတင်ဖွဲ့စည်းပေးခဲ့တဲ့နိုင်ငံရေးကျင်းသားများစီစီရေးကော်မတီရဲ့အခမ်းအနားဟာအရေးပါတဲ့အကြောင်းဒီကော်မတီအနေနဲ့လွတ်မြောက်လာသူတွေအပေါ်ဘလို့ဆက်ဆံပြုမှုတည်းလဲဆိုတာကိုပါအနီးကစောင့်ကြည့်ဖို့တာဝန်ကိုတိုးချဲ့ပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာကင်ဒါနာကထပ်လောင်းပြောဆိုလိုက်ပါတယ်2014ခုနှစ်မှာအာဆီယံနိုင်ငံအစိုးရတွေပါဝင်မဲ့လူ့အခွင့်အရေးကော်မရှင်စတင်ဖွဲ့စည်းတော်မယ်အာဆီယံအသင်းကြီးကိုအလှည့်ကျဥက္ကဋ္ဌတာဝန်ယူရတော်မယ်မြန်မာနိုင်ငံဟာဂရုတိုင်ဒီနှစ်ကုန်မှာနိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွှတ်ပေးခဲ့မယ်စီတန်းလဲလဲခွင့်ဆိုင်ရာဤဥပဒေပုံမှန်18ကိုလည်းပြင်ဆင်နိုင်ခဲ့မယ်ဆိုရင်မှန်ကန်တဲ့လမ်းကြောင်းပေါ်ရှောက်လွှမ်းနိုင်မှာဖြစ်တယ်လို့မစ္စတာကင်ဒါနာကထောက်ပြလိုက်ပါတယ်ရှင်